မြောက်ဦးမြို့နယ်အရှေ့မြောက်ဘက်ဂါရာတောင်ဆယ်အနီးကတောင်တန်းမှာတမ်တော်နယ်အေအဖွဲ့တို့မနေ့ကမနက်ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းနှစ်ဖက်လုံးကအတည်ပြုပြောဆိုပါရတယ်။အဲ့ဒီတိုက်ပွဲကြောင်းဒေသခံကြေးဝါးသားတွေနေရဲဆုံးဝါထွက်ပြေးနေရတာတွေရှိကြောင်းမြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာဆိုင်က RFA ကိုပြောပါရတယ်
။မနေ့ကတော့ကျွန်တော်တို့မြောက်ဦးမြို့နယ်မြောက်ဖက်အဆောင်ဆုံးပေါ့နော်။တောက်ကြက်ကျွာရဲ့အရှိတ်ဖက်တောင်ကျောမှာတိုက်ပွဲအပြင်းထန်ဖြစ်တာကိုတွေ့ရပါတယ်။ဒီဘက်ကတောက်ကြက်ကျွာတော့ဒီဘက်ကဇေဒီတော်ကျွာတော့ကရတူရွာသားတွေကတော့တောက်တော်မြို့နယ်ရွာမပင်ဖြစ်ကိုသိဆောင်လာတာတွေရှိပါတယ်။တော့ရင်ပြီးတော့ဒီဘက်ကဆက်ပြေးလာကြတာရှိတယ်။တိုက်ပွဲရဆဲတော့အင်္ဂိုလေးပြန်တော့တဲ့သူတစ်ချို့ရှိကြလို့တစ်ချို့ကလည်းရွာမပင်ဆက်ကပေါင်းကြီးကျောင်းတွေမှာကော်လိုနီလာတွေရှိပါတယ်။လူကြီးကတော့ဗျာကျွန်တော်မှန်းကြတော့အ300လောက်ပဲရှိနေတယ်မှာ။
အင်အား100ခန့်ရှိတဲ့တမ်တော်စစ်ကြောင်းကိုအေအေအဖွဲ့ကဂျာပြတ်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတမ်တော်သားတွေထိခိုက်ကြဆုံးတာတွေရှိကြောင်းရခိုင်တမ်တော်အေအေအဖွဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခက RFA ကိုပြောပါတယ
်။မြောက်ဦးမြို့နယ်ကြောက်ကြရွာရဲ့ချင်းမြောက်ဖက်နားမှာဖြစ်တာ။ရန်သူဘက်ကနေပြီးတော့20ကျော်ကြာဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းအများပြားရှိတယ်။ဒီဗမာစစ်တပ်ဘက်ကတော့အဲ့မှာလက်နက်ကြီးတွေနဲ့တနေကုန်နေပြီးတော့ဒါမနာတမ်းပစ်ခတ်နေတာရှိတယ်။
တမ်တော်စစ်ကြောင်းကိုဂျာပြတ်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်အေအဖွဲ့ဘက်ကတော့ကြာဆုံးတာမရှိဘဲနှစ်ဦးသာထိခိုက်ဒဏ်ရာရရှိခဲ့ကြောင်းခိုင်ဒုက္ခကပြောပါတယ်။တမ်တော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဘုံမှုချုပ်သောမင်းထွန်းကတော့တိုက်ပွဲဖြစ်ပွားတာမှန်ကြောင်းအတည်ပြုပြောဆိုပေမဲ့တမ်တော်သားတွေထိခိုက်သေးဆုံးတာမရှိကြောင်း RFA ကိုပြောပါတယ်
။တောက်တော်နဲ့မြောက်ဦးသားမှာလက်မှုတော်ရဲ့မြောက်ဖက်မှာကျွန်တော်ဖြစ်ခဲ့တာရှိတယ်။မနေ့ကကျွန်တော်မနက်ပိုင်းမှာဖြစ်တာပါ။ကျွန်တော်တို့ကမင်းဒီလုံလုံရင်းဆောင်ရွက်တဲ့အချိန်မှာပဲဖြစ်တယ်ဟာကျွန်တော်ဘက်ကတော့ကြာဆုံးတာမရှိပါဘူးဗျ။ဟိုဘက်ကတော့ကျွန်တော်တနက်နယ်ရလိုက်တာတော့ရှိပါတယ်ဗျ
။တမ်တော်သားတွေထိခိုက်သေးဆုံးတာတွေရှိခဲ့ကြောင်းအေအေဖွဲ့ကပြောဆိုချက်ကိုတော့ RFA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အလားတူမင်းမြမြို့နယ်ရွှေကျင်ရွာရဲ့အရှေ့ဘက်6ကီလိုမီတာခန့်အကွာမှာရှိတဲ့နေရာမှာလည်းတမ်တော်ကမနေ့ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လည်းသိရပါဗျ။ရွှေကျင်ရွာအနီးကတောင်တန်းပေါ်မှာပြီးခဲ့တဲ့ဇွန်လ22ရက်နေ့ကစပြီးတမ်တော်နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးမနေ့ညနေမှာတော့တမ်တော်ကရဟင်းသုံးတိုက်ခိုက်ခဲ့ကြောင်းအေအဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ပွဲမှာအေအဖွဲ့စကန်တစ်ခုကိုတမ်တော်ကသိမ်းဆီးနိုင်ခဲ့ကြောင်းနဲ့ကြာဆုံးသွားခဲ့တဲ့အေအတပ်ဖွဲ့ဝင်အလောင်းနဲ့လက်နက်တွေကိုသိမ်းဆီးရမိခဲ့ကြောင်းဘုံမှုကျုပ်သောမင်းထွန်းကပြောပါတယ်
။မင်းပြဘက်မှာခမောင်းဝဘက်မှာတော့ရှိခဲ့တယ်အဲ့ရဒီစကန်တစ်ခုကျွန်တော်သိခဲ့တာပေါ့အဲ့ဒီဟာတစ်ခုရှိတယ်။မမေးကကျွန်တော်ညနေပိုင်းပေါ့ဒီဟိုက်ရင်သုံးခဲ့တာပြီးကြတော့ပြောရှိောက်ရှိပါလိမ့်မယ်ဗျ။အဲ့ဒီစကန်သိတော့ကျွန်တော်လောင်းလောင်းနဲ့အနက်သုံးလက်ရခဲ့တာရှိပါတယ်ဗျ။အ
ေးပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့ရွှေကျင်ကျေးရွာအနီးတိုက်ပွဲမှာအေးအဖွဲ့ကထိခိုက်သေးဆုံးတာမရှိကြောင်း RFA ကိုပြောပါတယ်
။21 22မှာဖြစ်ခဲ့တဲ့နေရာပေါ့နော်ဒါဆိုတော့မနေ့က23ရက်နေ့မှာလည်းပဲသူတို့ပြန်ပြီးတော့အဲ့မှာထိုးစစ်ဆင်တယ်။ရဟရဲ့နစီနဲ့နေပြီးတော့လာရောက်ဘုံကျေးတိုက်ခိုက်ခဲ့တာရှိတယ်။ညနေ4နာရီ40ချင်းမှာ15မိနစ်လောက်နေပြီးတော့သူတို့ဘုံကျေးတိုက်ခိုက်ခဲ့တာ။ဒီမှာဖြစ်တဲ့တိုက်ပွဲမှာတော့ကျွန်တော်တို့ဘက်ကဘာမှထိခိုက်မှုမရှိဘူးဗျ။ရန်သူဘက်ကအကြအဆုံးတော့မသိရသေးဘူးဗျ။
အေးစကန်ကိုတက်မတော်ကသိမ်းဆီးနိုင်ခဲ့တယ်ဆိုတဲ့ကိစ္စကိုတော့ RFA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အေအေဖွဲ့နဲ့တိုက်ပွဲတွေမှာထိရောက်တဲ့တောင်ညမ်းသူနှိမ်နှင်းရေးဆောင်ရွက်ဖို့လိုအပ်တဲ့အင်အားကိုအသုံးပြုဖို့နဲ့လိုအပ်ရင်ရဟရင်သုံးတိုက်ခိုက်ဖို့ပါအစိုးရကခွင့်ပြုပေးထားကြောင်းဇွန်လ9ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောဆိုထားပါတယ်ခင်ဗျာကျွန်တော်ကျော်ထွန်းနိုင်ပါ